ဒီမြန်မာနိုင်ငံမှာပေါ့နော်နိုင်ငံတဝန်းအနေအထားနဲ့ဒီနှစ်မှာဆိုရင်သွေးလွှတ်တော်ကွေးရောဂါဖြစ်ပွားမှုအခြေအနေနဲ့တည်ဆုံးမှုအခြေအနေကဘလောက်အတိုင်းအတာတည်ရှိနေပြီလဲရှင
်ကျွန်တော်တို့ဒီနေ့ကြည့်တာမြန်မာနိုင်ငံတဝန်းလုံးမှာပေါ့နော် 6,284 ဦးရောဂါဖြစ်ပွားမှုရှိပြီး 55 ဦးအသက်တည်ဆုံးမှုရှိပါတယ်နော်ဇန်နဝါရီ1ရက်ကနေဒီနေ့ဖြစ်ပါခင်ဗျာမနစ်ကနေနိုင်ရှင်မယ်ဆိုရင်တော့ကျွန်တော်တို့တော်တော်ကိုနည်းပါတယ်သို့တော်လည်းပဲကျွန်တော်နည်းတယ်လို့ပြောပြမယ်တတိမထားရဘူးမဆက်ရဘူးလို့ပြောရတော့မဟုတ်ဘူးပေါ့နော်တတိထားမှုကူးဆိုင်မှုကတော့ဒါကကျွန်တော်အရှင်းအမြဲသွေးလွှတ်တော်ကွေးနဲ့ပတ်သက်ထားနေရမှာပေါ့နော်တတိကကြီးကြီးထားပြီးတော့မှတတိနေမကောက်လှုပ်ဆောင်မှုပါခိုင်တွဲပြီးမှလုပ်နေကြမှာပေါ့နော
်ဒီယောဂဖြစ်ပွားမှုများတဲ့ပြည်နယ်နဲ့တိုင်းဒေသကြီးတွေဆိုရင်ဘယ်နေရာတွေပါမလဲရှင်
အေရဝီတိုင်းဆိုကျွန်တော် 1,569 ဦးဖြစ်ပွားမှုရှိပါတယ်။တည်ဆုံးမှုက9ဦးကျွန်တော်တို့ရှိတယ်ပေါ့နော်။အဲနောက်ကရန်ကုန်တိုင်းဆို1,403ဦးဖြစ်ပွားမှုဟိုအသက်တည်ဆုံးမှာ10ဦးရှိပါတယ်နော်။ဒီမှာရန်ကုန်တိုင်းဆိုလို့ရှိရင်သူ့ရဲ့သမိုင်းကိုပြန်ကြည့်မယ်ဆိုတာဖြစ်ပွားမှုတော်တော်ကိုနည်းနေတဲ့အတိုင်းအတာမျိုးပေါ့နော်။တော်တော်ကိုချင်းချုံနေနိုင်တဲ့အတိုင်းအတာမျိုးကျွန်တော်တို့ရှိပါတယ်လေ။ရန်ကုန်တိုင်းကတော်တော်သူကဖြစ်ပွားမှုကနှစ်စဉ်တော်တော်ကြီးကိုများတာပေါ့နော်။ဒီလိုအချိန်တော့မှာဒါကျွန်တော်တို့1,403ဦးဆိုတာသူ့ရဲ့ဖြစ်ပွားမှုတော်တော်ချင်းချုံနိုင်တဲ့နေရာမှာကျွန်တော်တို့ရှိပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့အမမွန်းနေပေါ့နော်ဆိုရင်1,056ဦးပေါ့နော်ယောဂဖြစ်ပွားမှုရှိပြမှာပြေဆုံးသူ4ဦးရှိပါတယ်ပေါ့နော်အဲနောက်တနည်းအားဖြင့်ကျွန်တော်တနင်္လာရီတိုင်းဒေသကြီးပေါ့နော် 982မှာ9ဦးဖြစ်ပွားပြီးအသက်ပြေဆုံး5ဦးကျွန်တော်ရှိပါတယ်ဒီနေရာလေး4နေရာကတော့ကျွန်တော်ငယ်လေးဖြစ်ပွားမှုလေးဒီနေ့အတွင်းမှာပဲကျင်တော့များတယ်ပေါ့နော
်
မနေ့ကလည်းနိုင်ရှင်ကျင်တော့တချို့နေရာတွေကမသိမရင်ပေါ့နော်တချို့နေရာတွေကနည်းပါတယ်တနိုင်ငံလုံးခြုံပြောရင်တော့ဒုလူတကွေနဲ့ပတ်သက်ရင်တော့အတော်ဝင်ရှိတဲ့မှာကျွန်တော်တို့လိုပုဂ္ဂိုလ်မျိုးတွေတော့အားလုံးပေါ့နော်ကျမရင်းနဲ့အားသာဝန်ကြီးဌာနပေါ့နော်နှင်းဝင်နေတဲ့ဌာနတွေအားလုံးပေါ့နော်စီရင်တရားရေးလိုမျိုးပေါ့နောက်ကကျွန်တော်တို့ကိုဥဆောင်မှုပေးနိုင်တဲ့တိုင်းဒေသကြီးဆိုရဖွဲ့ပြီးနေဆိုရဖွဲ့နဲ့ကျွန်တော်တို့ထူထူရေးဦးစီးဌာနပေါ့နော်နောက်ကကျွန်တော်တို့ကကျမ်းမာရေးနဲ့တွဲနေပညာရေးပေါ့နော်အားလုံးတစ်စုတစ်စည်းတစ်ညတစ်ညတစ်ပေါင်းရကြမှာဖြစ်တယ်အဲ့ဒါအပြင်ကိုလောက်လမ်းနေနေရတော့လူလူကိုအခြေပြုတဲ့ strategy ပေါ့နော်ပြုလာဖြစ်တာဖြစ်တဲ့အတွက်လူလူတရားလုံးကလည်းကိုလောက်လမ်းနေနေပေါ့နော်ဒီဟာကိုတော်တော်လေးကြီးဆိုင်ဖို့ကျွန်တော်တို့တို့
အနောက်တစ်ခုကလေဆရာဒီယောဂဖြစ်ပွားမှုအခြေအနေအရဆိုလို့ရှင်ဒီတည်ဆုံးမှုအတိုင်းအတာထဲမှာဆိုအသက်ဘလောက်ကနေဘလောက်အပိုင်းခြားထိပါနေတာမျိုးတွေရှိလဲရှင
်ဒီနေ့မှာကျွန်တော်တို့အထူးသဖြင့်ပြောလို့ကျင်တဲ့ point တစ်ခုကဘာလဲဆိုအရင်တော့ကကလေးတငယ်တွေမှာပဲဖြစ်တတ်တဲ့ယောဂလို့သူတို့ကဒီလိုမျိုးပြောဆိုခဲ့ကြတာပေါ့နော်မနှစ်ကနေစပြီးဒီနေ့ဒီချိန်မှာသူတို့ကယောဂလူကြီးတွေမှာပါဖြစ်ပေါ်တတ်တဲ့ယောဂတစ်မျိုးဖြစ်လာတယ်လူကြီးတွေမှာလည်းအသက်တည်ဆုံးမှုလေးတွေတချို့ပေါ့နော်စပြီးရှိလာတဲ့နေသားကျွန်တော်ရှိတာဖြစ်တဲ့အတွက်သူတို့ကကာဝယ်နေနေကိုကာဝယ်ရှိတဲ့ဌာနဆိုင်ရာပြည်သူနောက် plus ပေါ့နော်ပြည်သူလူထုတရားလုံးကလည်းကာဝယ်ပြီးဆောင်ရွက်ဖို့လူတဲ့အချိန်တွေမျိုးပေါ့နော်ဒါလေးကိုတော့ကျွန်တော်နေနဲ့ပြင်ပြခြင်းပါလေဟိုအသက်အုပ်စု15နှစ်နဲ့အထက်ခွဲလိုက်တာပေါ့နော်တည်ဆုံးမှုကတော့25နှစ်35နှစ်39နှစ်45နှစ်အသက်ရအတီးတီးပါပဲအတီးတီးကျွန်တော်ရှိတယ်အရင်တုန်းကတော့သိငယ်တဲ့ကလေးတွေနဲ့သိကြီးတဲ့လူကြီးတွေမှာပဲတည်ဆုံးမှုကများတတ်တယ်ပေါ့နော်အခုတော့ကျွန်တော်တို့အသက်ရမရွေးတည်ဆုံးနိုင်ချေလေးတွေရှိလာနေတော့ကျွန်တော်တွေ့ရှိရတယ်ဒါကြောင့်မလို့အတွက်အကုန်လုံးကသတိရှိရှိနဲ့ကျွန်တော်တို့ကဝိုင်းဝန်းပြီးတော့မှဒါငါတို့အားလုံးပေါ့ငါတို့ဆိုတော့ကျွန်တော်တို့အပါဝင်ပေါ့နော်အားလုံးဝိုင်းဝန်းပြီးတော့မှဆောင်ရွက်ကြမယ်အနေအထားမျိုးပေါ့နော
်ခုနှစ်လပိုင်းလာဇန်လောက်တုန်းကဆရာတို့အဖွဲ့တွေဒီရခိုင်ပြည်မှာသွားပြီးတော့အသိပညာပေးလုပ်ငန်းတွေလုပ်ခဲ့တယ်လို့ကျွန်တော်တို့လည်းသိထားတယ်ဆိုတော့ဒီလိုမျိုးအသိပညာပေးလုပ်ငန်းတွေကဒီနိုင်ငံတဝန်းမှာဆိုရင်ဘယ်နေရာတွေမှာဆရာတို့လှုပ်ဆောင်ခဲ့ပြီးတဲ့အနေအထားတွေရှိလဲရှင
်ကျွန်တော်ရဲ့ပထမဦးဆုံးခရီးစဉ်ကပဲခူးတိုင်းဒေသယူသွားတယ်ပေါ့နော်ဆိုရင်သွေးလွှတ်တော်ကွေးလုပ်ငန်းကို advocacy ပေါ့နော်လုပ်ခဲ့တဲ့နေရာကခူးတိုင်းဒေသကြီးကတော်တော်လေးကိုကျွန်တော်အားရတဲ့ဒေသတစ်ခုဖြစ်ပါတယ်ဆိုတော့ဝန်ကြီးကြီးကိုယ်တိုင်ပေါ့နော်ဦးဝင်းသိန်းပေါ့နော်အဲသူဒီမနှစ်ကလည်းပဲကျွန်တော်တို့ကကိုတိလက်ရောက်ကျွန်တော်တို့သွေးလွှတ်တော်ကွေးဆောင်ရွက်ဖို့ဆိုတော့သူရဲ့တိုင်းဒေသကြီးဆိုတော့ပေါ့ရမုံငွေတွေကချပေးတယ်ပေါ့နော်ဒီနှစ်လည်းပဲဝန်ကြီးတို့သူကိုယ်တိုင်တက်တယ်သူကိုယ်တိုင်ဘာလုပ်ရမလဲဆိုတော့သူကိုယ်တိုင်လမ်းညွှန်တယ်ကျွန်တော်တို့က technically တင်ပြတာပေါ့နော်ဝန်ကြီးတို့က administratively ဘာလုပ်တင်တယ်ဘာလုပ်ရမလဲဆိုတော့သူကညွှန်ကြားပေးတယ်88သိန်းကျွန်တော် social mobilization နဲ့ချပေးတယ်တိုင်းဒေသကြီးဆိုတော့ပေါ့ရမုံငွေတွေကလေအဲ့လိုမျိုးအားကျွမ်းမှန်တဲ့ဆောင်ရတဲ့တိုင်းတစ်ခုဖြစ်တယ်ပေါ့နော်ပြီးတာနဲ့အရာဝီတိုင်းဒေသကြီးကလည်းပဲရေးကြီးတဲ့ဒေသတစ်ခုဖြစ်တဲ့အတွက်ဒီလိုသွားပါတယ်ဒီမှာလည်းပဲတာဝန်ရှိတဲ့ပုဂ္ဂိုလ်တွေပေါ့နော်အဲဒါတီးတီးကျွန်တော်တက်ကြပါတယ်ဒါကျွန်တော်တို့လုံဆော်တယ်လူလူကိုအားလုံးပါဝင်ဆောင်ကြဌာနဆိုင်အပြီးပေးတယ်ပေါ့နော်ပြီးရတာကျွန်တော်ရန်ကုန်တိုင်းဒေသကြီးပေါ့နော်လူမျိုးဝင်ကြီးဖြစ်တဲ့ဥနိုင်ငံရင်းပေါ့နော်တက်ပြီးတော့မှရန်ကုန်တိုင်းဒေသကြီးကတော့ကျွန်တော်တို့ကလေးထူးဆရာဝန်ကြီးတွေပေါ့နောက်ကဓာခွဲကမ်းမှာတာဝန်ရှိတဲ့ထူးဆရာဝန်ကြီးတွေပေါ့ပေါ့နော်သူကတော့တော်တော်ကိုကျွန်တော်တို့ကခန်းခန်းနာနာစမစ်ပါကူးမှာဒါကျွန်တော်တို့လုပ်ပြီးတော့အားလုံးလည်းပဲကျွန်တော်ပါဝင်ဆောင်ကြဖို့တပြက်ပေါင်းစုံအောင်နေပြီးတော့နော်စဉ်းစားတိုက်တွန်းနိုင်ခဲ့တယ်။အဲ့ဒီပြီးတဲ့အခါကွန်တီနယ်မှာလည်းသွားပါတယ်။ပြီးတဲ့အခါကျတော့စဉ်းစားတိုင်းဒေသကြီးမှာလည်းကျွန်တော်သွားရောက်ပြီးတော့မှာ။ဒါနဲ့ဒါမှပြီးတဲ့မှာရခိုင်ပြည်နယ်ပေါ့နော်။ရခိုင်ပြည်နယ်သွားပြီးကျွန်တော်ခုလေးတည်းကကျွန်တော်ရှမ်းပြည်နယ်အရှေ့ပိုင်းတချီလေးနဲ့မိုင်းတောင်ပါပြန်လာ။ဒါတော့ကျွန်တော်စတေ့အန်ရီဂျင်နယ်လေဗယ်ကိုပြောတာပေါ့နော်။မြို့နယ်ဒီမှာလည်းပဲယောဂအသက်ဆောင် ောင်းနဲ့ပိုးမွားကောင်းနဲ့နှင်းနှင်းနဲ့စီမံချက်ကကျွန်တော်ညီကောင်မောင်မတွေအားလုံးပေါ့လေသူတို့ကဒီဘက်မှာ technically support တော့တာဝိုင်းဝန်းဘက်မှာစောင်းရနေကြတဲ့အတိုင်းတာရှိပါတယ်ကျွန်တော်မြို့နယ်တွေလည်းဆင်တာကျွန်တော်လည်းရှိတယ်ကျွန်တော်ညီကောင်မောင်မတွေလည်းဆင်တာကျွန်တော်ရှိပါတယ
်ပြီးခဲ့တဲ့နှစ်ကရောယောဂဖြစ်ပွားမှုအခြေအနေနဲ့ဒီတေဆုံးမှုအခြေအနေကဘလောက်အတိုင်းတာထိရှိခဲ့တာမျိုးလဲရှင
်မနှစ်ကတော့3,288ဦးတနင်္ဂနွေလုံးမှာဖြစ်ပွားခဲ့ပါတေဆုံးက192ဦးရှိပါတယ်
ဟုတ်ကဲ့ပါခုလိုဖြေကြပေးတာကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ပါ